တရုတ်ဆိုရကကချင်စစ်ဘေးဒုက္ခသည်တွေနေရပြန်ရင်တအိမ်တောင်ကိုမြန်မာငွေကျပ်350နဲ့ညီမျှတဲ့တရုတ်ယွမ်ငွေ3,200ကူညီမယ်လို့ကချင်ဘာသာရေးခေါင်းဆောင်တွေကိုပြောဆိုခဲ့ကြောင်းသိရပါတယ်။ပြီးခဲ့တဲ့မတ်လ10ရက်နေ့ကယူနန်ပြည်နယ်အာနာပိုင်နဲ့ကချင်နှစ်ချင်းခရိုင်အတင်းတော် KBC ခေါင်းဆောင်တွေတရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံစဉ်မှာပြောဆိုခဲ့တာလို့ KBC ရဲ့ဥက္ကဋ္ဌဒေါက်တာကလင်ဆန်ဆွန်ကမတ်လ10ရက်နေ့ကပြုလုပ်တဲ့လူမှုတွေ့ဆုံပွဲမှာပြောခဲ့တာပါ။
请我的妹妹也工作莫忘工作生意莫能报请我这里边的人啊牛的人啊一样可怜买下来那好吧现在给我们啊莫忘输赢
တဲ့အိမ်တော်ကိုပစံတရုတ်ငွေ3,200တော်ရုံမျိုးပါမကျန်ဘယ်မှာပဲဖြစ်ဖြစ်သူတို့တိစောက်ပေးမယ်ဒါတရုတ်ဆိုရကပြောခဲ့တာလို့ဒေါက်တာဆမ်ဆွန်ကပြောသွားတာပါကချင်ပြည်သူတွေ NCA လက်မှတ်ထိုးရမှာစန့်ကျင်တာမလုပ်ဖို့နဲ့NCA မှာလက်မှတ်ထိုးရင်ကချင်ပြည်နယ်တရုတ်နယ်စပ်တစ်လျှောက်ကစစ်ပီးဒုက္ခသည်တွေနေရပြန်တဲ့အခါသူတို့အတွက်လိုအပ်တဲ့အကူအညီတွေနဲ့နေအိမ်တွေကိုတာဝန်ယူဆောက်လုပ်ပေးမှာဖြစ်ကြောင်းတရုတ်အစိုးရကပြောခဲ့တာလို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့တရုတ်တန်ရုံကို RFA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရခဲ့ပါဘူး။နေရပြန်ကချင်စစ်ဆောင်ဒုက္ခသည်တွေကိုတရုတ်ကအခုလိုကူညီမယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးကချင်ငင်းကြေးကွန်ရက်ကဒေါခွန်ကြာကအခုလိုပြောပါတယ်။
ဒီတွေတို့နေရမှာပြန်ရောက်တာဒါမှမဟုတ်လို့ရှင်တို့ဘဝကိုမူလလူကောင်းပဂတိအတိုင်းတည်ထောင်နိုင်ဖို့ဆိုရဲဟာဒါ give and take ပုံစံမျိုးနဲ့ဖလှယ်လို့မရအောင်ရှင်ဒီဥစ္စာဟာ IDP ရဲ့အခွင့်အရေးဖြစ်တယ်ပေါ့နော်တို့အနေနဲ့ human dignity နဲ့ပြန်လည်နိုင်ဖို့ဆိုတာဒါတို့ရဲ့အခွင့်အရေးတစ်ခုဖြစ်တယ်ပေါ့ဒါပေမဲ့အဲ့ဒါကိုအခွင့်အရေးယူပြီးနိုင်ငံရေးအရအမျက်ထုတ်မှုလူမှုရေးအရစီးပွားရေးအရအမျက်ထုတ်မှုတွေလုပ်လို့မရဘူးရှင်အဲ့တော့ IDP တွေကိုညီမယ်ဆိုရဲဟာဒါနဲ့အရာတွေနဲ့ကင်းရှင်းရမှာဖြစ်ပါတယ်ရှင်ဒီ IDP တွေကိုကူညီဖို့အတွက်နဲ့မြစ်ဆောင်နဲ့ကလဲလဲလို့မရဘူး။ဘာဖြစ်လို့လဲဆိုရင်မြစ်ဆောင်ဆိုတာကျမတို့ကချင်ဒေတာတစ်ခုတည်းကိုစီစဉ်တာမဟုတ်ဘူး။မြန်မာနိုင်ငံရဲ့ရေဝေရေလေးဒေတာဒီမြန်မာမြေပုံရဲ့65ရာခိုင်နှုန်းကိုလွှမ်းမိုးထားတာဖြစ်တယ်။ဒါကြောင့်မို့လို့ဒီမြစ်ဆောင်အရေးမှာကျမတို့ကချင်တွေကြီးပဲဆုံးဖြတ်ပိုင်ခွင့်မရှိဘူးရှင့်။တနိုင်ငံလုံးကတော့ဝိုင်းဝန်းဆောင်ရွက်ရမယ့်ကိစ္စမျိုးပဲဖြစ်ပါလေရှင့်
။တရုတ်ဆိုရက KBC ခေါင်းဆောင်တွေကိုအခုလိုဖိတ်ခေါ်တွေ့ဆုံတာ3ချိန်ရှိသွားပြီဖြစ်ပြီးတွေ့ဆုံတဲ့အခါတိုင်းကချင်မျိုးသားတွေမြစ်ဆုံရေကာတာစီမံကိန်းကိုမဆန့်ကျင်ဖို့နဲ့ NCA ကိုလက်မှတ်ထိုးဖို့အမြဲဖိအားပေးတိုက်တွန်းတာတွေရှိခဲ့တယ်လို့လည်းသိရပါတယ်ရှင်။